ကိုင်းတိုင်းဒေသကြီးကဏီနယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲအတွင်းမှာဖမ်းဆီးခံလိုက်ရတဲ့သူတွေကိုလည်းအလောင်းမဲပြန်ရနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်နေတဲ့အနီးအနားကျေးရွာတွေကဒေသခံအများအပြားလည်းထွက်ပြေးနေရပါတယ်။သူတို့အတွက်အရေးပေါ်အကူအညီတွေကလည်းလိုအပ်နေပါတယ်။ဒါ့အပြင်မကွေးတိုင်းမြိုင်မြို့ဗဟင်းကျေးရွာရဲစခန်းအနီးပစ်ခတ်မှုမှာတော့ PDF ခေါင်းဆောင်တဦးသေဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုသားညွန့်ဦးပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးကဏီနယ်ကတောင်ပေါက်ကျေးရွာအနီးမှာဇူလိုင်လ29ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပြီးတော့ဒေသခံ PDF အချို့ပျောက်ဆုံးခဲ့ရမှာမနေ့ဩဂုတ်လ၁ရက်နေ့မှာတော့ပျောက်ဆုံးနေသူရုပ်လောင်းတွေကိုပြန်တွေ့ရပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပါတယ
်။တောင်ပေါင်းစုကကနီရဲ့အနောက်ဖက်ကနီရန်နီကျင်းကိုတော့လည်းလမ်းသူတို့ပျောက်ဆုံးသွားတဲ့ဥစားကြီးလိုင်းရင်းလိုင်းရင်းနဲ့လို့ဒီမှာအကုန်ပတ်ချလဲရှာတော့မှအခုလိုမျိုးတွေ့။အဲမနေ့ကမှသူတို့ပြန်ပြီးကြတယ်။နေ့ကသူတို့အဲတည်တော်ကတည်တော်က9ရက်ကနီက3ရက်ခိုးရင်း2ရက်လို့ပြောတယ်။
ဒေသခံကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီဘက်ကနေပြီးတော့လမ်းမှာကြားဖြတ်တိုက်ခိုက်ပြီးတော့ဒေသခံကာကွယ်ရေးအဖွဲ့တွေကပြန်ဆုတ်ခွာတဲ့အချိန်မှာဖမ်းဆီးခံရတယ်လို့တချို့ကဒဏ်ရာရရှိခဲ့ပြီးတော့ကြံခဲ့တာပါ။ကြံရှိတဲ့သူတွေကိုနောက်ရက်မှာတွားရှာရမှာအခုလိုအလောင်းတွေပဲပြန်တွေ့ခဲ့တာဖြစ်တယ်လို့ပြောပါရယ်။ဒီလိုမျိုးအစုလိုက်ပြုံလိုက်လူသေးအလောင်းတွေတွေ့ရတာဟာတတိယအကြိမ်ဖြစ်ပြီးတော့ပြီးခဲ့တဲ့ဇူလိုင်9ရက်နဲ့10ရက်နေ့မှာလည်းကဏီနယ်တဲကရင်းကျေးရွာအနီးကတောထဲမှာစစ်ဘေးဒုက္ခသည်တွေကိုဖမ်းပြီးတော့အမျိုးသမီးတွေကိုပြန်လွှတ်ပြီးနောက်အမျိုးသား15ဦးကိုစစ်ကောင်စီဘက်ကတပ်ဖြတ်ခဲ့တယ်ဆိုပြီးတော့ပြန်လွှတ်လာသူတွေကပြောထားပါရယ်။ဒါပြင်ဇူလိုင်26ရက်နေ့ကဏီနယ်တဲကဇီးပင်ငွင်ကျေးရွာအနီးမှာဒေသခံ PDF တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပြီးတဲ့နောက်တရားရရှိပြီးတော့ဖမ်းခံရသူတွေကိုဒေသခံတွေကတွားရောက်ပြန်ရှာဖွေရမှာကျင်းနေမြုပ်ထားတဲ့အလောင်း9လောင်း၊နောက်မမြုပ်နှံထားတဲ့ရုပ်လောင်း3လောင်း၊စုစုပေါင်း12လောင်းကိုတွေ့ရှိခဲ့ပါတယ်။ဒါလိုမျိုးလူသေးလောင်းတွေအစုလိုက်ပြုံလိုက်တွေ့ရှိခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တိတိပပသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ကရီနယ်ထဲမှာရှိတဲ့ကြေးရွာသားတွေအတော်များများထွက်ပြေးတင်းရှောင်နေရတယ်လို့အကူအညီတွေလည်းလိုအပ်နေတယ်လို့ဒေသခံတူကအခုလိုပြောပါတယ်
။တော်တဲ့တောင်းလဲဆိုတော့သတ်သတ်ရရမတည်လို့ဟုတ်ပါဘူး။အချားရွာတွေရောဒီနိစရရွာတွေထွက်ပြေးရလို့စေးဝါးနေလို့တယ်စားအောက်နေလို့တယ်ဒီဆောင်ရှင်တော်အားဆိုင်တချို့ကြုံနိုင်ထွက်ရတယ်လူတွေတချို့ချိုးတဲတဲ့လူတွေသာဆိုပိုးပြီးဒုက္ခရောက်မှာဟုတ်တယ်တချို့တွေဆိုတော့တဲမှာမိုးကတဲ့လေတွေနဲ့အပင်လျောက်အေးရတယ်မိုးမလို့အဲ့လိုမျိုးတွေပေါ့အကြောင်းမျိုးတွေပေါ့
ဒါကစကိုင်းတိုင်းကဏီနယ်တဲကအချင်းနေပါတစ်ဆက်ထဲမှာပဲမကွေးတိုင်းမြိုင်မြို့နယ်တဲကဗဟင်းကျေးရွာရက်စကန်နာမှာဩဂုတ်လ၁ရက်နေ့မနေ့ပိုင်းတုန်းကစစ်ကောင်စီတပ်ဖွဲ့တွေနဲ့ PDF တပ်ဖွဲ့ဝင်တချို့ပြစ်ခတ်တာဖြစ်ပြီးတော့မြိုင် PDF ခေါင်းဆောင်ကုဖိုတီတည်ဆုံးခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့မြိုင်ဒေသခံတူကအခုလိုပြောပါတယ
်ဗရင်စကန်ရဲ့ရှေ့ကိုအခုတည်သွားတဲ့ PDF ကအဲခေါင်းဆောင်ကဗရင်စကန်ရှေ့ရဲ့နေဖြတ်ပြီးတော့အသွာဒီခေါင်းကဗရင်စကန်ကိုဗရင်စကန်ခေါင်းကသူ့တွေးလိုက်လို့ဆိုပြီးနောက်ကနေလိုက်တာသူ့လိုင်းမှန်းတည်နေပြီးရောသူနဲ့ပါလာတဲ့ကလေးတွေကြည့်မှဆုလို့ဆိုပြီးတော့သူကခံပြီးပြစ်တာသူလည်းကြားတယ်အဲဟိုစကန်ကစကန်မှုဖြစ်ဖို့များတယ်တဲ့အဲသူလည်းကြားတယ်
စကံမှုတည်ဆုံးသွားတာနဲ့ပတ်သက်လို့ view ကတိကျတိပြည့်ကျတော့မရပါဘူးတိုက်ပွဲဖြစ်ပွားခဲ့တဲ့ဗဟင်းကျေးရွာရက်စကန်နီမှာလုံခြုံရေးကိုပိုတင်းကျပ်ထားပြီးတော့ဗဟင်းကျေးရွာသားတွေလည်းကြောက်လန့်ပြီးတော့ထွက်ပြေးနေရတယ်လို့ဒေသခံတွေကဆိုပါတယ်တစ်ဆက်ချင်းမှာပဲဇူလိုင်လ31ရက်နေ့ကပေါ့မြို့နယ်တောင်ပိုင်းဝင်းချံရွာနီမှာဒေသခံ PDF တွေနဲ့စစ်ကောင်စီနဲ့နှီးဆက်တဲ့ပြူစောတိတပ်ဖွဲ့ဝင်တွေကြားတိုက်ပွဲဖြစ်ခဲ့ပြီးတော့ဒေသခံ PDF တွေတိုက်ခိုက်မှုကြောင့်ပြူစောတိဖွဲ့ဝင်20ခန်းတည်ဆုံးခဲ့တယ်လို့ PDF ဘက်ကပြောပါတယ်တရှိချိန်မှာတော့ရွာသားတွေတင်းရှောင်နေရပြီးတော့အကူအညီတွေလည်းလိုအပ်နေတယ်လို့တိုက်ပွဲတွေဆက်ဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ